ကျမ်းမာတော်မူပါစတူတော်မောင်ကြီးအခုတစ်ပတ်ငါမင်းစီကိုရင်ဖွင့်ကျင်တဲ့အကြောင်းအရာကတော့ငါတို့မြန်မာနိုင်ငံကပညာရေးစနစ်ကိုပါပဲငှတ်တူရယ်မနေ့ကမင်းရဲ့တူတော်မောင်ငါရဲ့မြေကလေးဖိုးဆောင်ကိုသူ့အမေကစူပူကျိမ်းမောင်းနေတာနဲ့ငါလဲနားဆွင့်ကြည့်မိတယ်တခြားဟုတ်ပါယူလားတူတော်မောင်ရယ်ခုမှတငယ်တန်းစတတ်မဲ့ကလေးကိုကျူရှင်ပို့မလို့တဲ့ကလေးကမတက်ချင်လို့ငိုယိုနေတာနဲ့သူ့အမေကစူပူကျိမ်းမောင်းနေတာလေကျူရှင်မမတက်ရင်ခွေးဖြစ်သွားမယ်ဆိုလားပဲမဟုတ်သေးပါဘူးတူတော်မောင်ရယ်ခုမှတငယ်ရန်စတက်မဲ့ကလေးကိုကျူရှင်ပို့မလို့တဲ့ငါတို့နိုင်ငံရဲ့ပညာရေးစနစ်ကဘလို့တွေဖြစ်နေတာလဲငါတို့နိုင်ငံရဲ့ပညာရေးနှိမ့်ကြရတဲ့အကြောင်းရင်းကတော့လွဲမှားပြီးအစစ်မမီတဲ့စာမွေးပွဲနဲ့ရမတ်ကိုဗဟိုပြုတဲ့အချက်တွေကြောင့်ပါပဲငါတို့ရယ်ဝေဒါမကောင်းရင်ပြောင်းတက်လိုက်လို့ပြောခဲ့တဲ့ငါတို့စီကဉာဏ်ပညာထက်မြက်တဲ့အစိုးရလူကြီးမင်းတွေရွေးဆွဲခဲ့တဲ့ပညာရေးပေါ်လစီပဲကွယ်ကလောက်တော့ရှိလိမ့်မပေါ့အောင်ရဲ့ကောင်းတာဟာပညာရေးတိုးတက်မှုရဲ့လက္ခဏာဖြစ်တယ်လို့ဉာဏ်ပညာနဲ့ပါတဲ့ငါတို့အစိုးရလူကြီးမင်းတွေကြောင့်အရေးချင်းထက်အရေးအတွက်ကိုပဲဦးစားပေးတဲ့စနစ်ပေါ်ပေါက်လာတာလေသတ်မှတ်ထားတဲ့ရာဂိုင်းနှုန်းအောင်ချက်ရှိရမယ်ဆိုပြီးကန့်တက်လိုက်တော့အရေးချင်းရှိရှိမရှိရှိစာမွေးပွဲတွေကိုအကုန်အောင်ပေးရတော့တာပေါ့ကြာရှုံးတဲ့သူမရှိစေရဆိုတော့ကြာရှုံးတဲ့ဘာသာကိုပြန်ပြီးဖြေရတဲ့ခုစားစာမွေးပွဲဆိုတာတွေလည်းတီထွင်ရတော့တာပါပဲဒီတော့ပညာရေးမတမာမှုဆိုတာတွေလည်းပေါ်လာတယ်။ကျောင်းသားတွေကလည်းစာမွေးပွဲမှာစာခိုးချရတာကိုလွတ်လပ်ရင်းနဲ့မယ်ပြောပွဲရှင်ပွဲကျင်းပရတယ်လို့တရားဝင်ပြောပြောပါပါလုပ်လို့ရတယ်လို့ထင်လာတယ်။ဘယ်လိုခိုးချခဲ့ရဆိုတော့မင်းရင်ရှက်ရည်တယောက်နဲ့တယောက်ပြန်ပြီးအပြိုင်ဆိုင်ပြောပြကြတယ်။ခိုးချတာဟာရှက်စရာမဟုတ်ဂုံယူစရာကောင်းတာလို့တောင်မြင်လာကြတယ်။နောက်ပြီးစာမွေးပွဲဟာပညာရေးဝန်ထမ်းတွေကတိကတွေပါမောက္ခတွေအတွက်စာပွဲတောက်ပွဲကြီးတွေဖြစ်လာတယ်။စာမွေးပွဲမဖြစ်နိုင်တဲ့ကျောင်းသားတွေကအဲ့ဒီလူတွေစီကိုအပူဇော်အပတာပေးကြရတယ်။စကလုံးလေးလှောက်အောင်ကတော့တယ်ဆိုတာတော့ပြောင်းပြောရတာပေါ့ငါတူရဲ့။ရည်ချင်းမရှိပေမဲ့လဲကျောင်းသားတွေအားလုံးဒီပါစာမွေးပွဲအောင်လာကြတယ်။ဒါကြောင့်နိုင်ငံတကာနဲ့တိုင်းတိုင်းငါတို့စီကပညာရေးဟာတော်တော်လေးကိုနှိမ့်ချလာရတာပေါ့ဒူတော်မောင်ရဲ့နိုင်ငံတကာမှာအလဲတန်းအဆင့်ကျောင်းသားတွေဆိုအင်္ဂလိပ်လိုကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပြီဖြစ်ပေမဲ့ငါတို့စီမှာတော့ဘွဲရပြီးတာတော့ My name is မောင်ပါဦးလို့ပဲတတ်နိုင်ကြသေးတယ်မဟုတ်လားဒူတော်မောင်ရဲ့တတိယရန်ကျောင်းသားဖြစ်ပြီးကိုယ့်နာမည်ကိုတပ်ပုံမှန်အောင်မပေါင်းနိုင်သေးတဲ့ကျောင်းသားတွေအများကြီးထွန်းကားလာတယ်လေ။အာဇာနီနေ့ဆိုတာအစိုးရအာဇာနီရဲ့မွေးနေ့လို့ပဲသိကြတဲ့ကျောင်းသားတွေကိုမွေးထုတ်ပေးနိုင်ခဲ့တယ်မဟုတ်လား။နောက်ပြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ February 23ကိုချစ်သူများနေ့ February 14နဲ့မှာပြီးစာမွေးပွဲမေးခွန်းထုတ်တဲ့ကျောင်းတစ်ကျောင်းကြောင့်မီဒီယာတွေမှာနာမည်ကြီးခဲ့တယ်လို့ဗိုလ်ချုပ်အောင်ဆန်းဇာတိမျိုးကိုအိမ်မဲမျိုးနဲ့ခလောက်တိုက်ကြေးရွာလို့ဖြေတဲ့ကျောင်းသားတွေလည်းရှိလာတာပေါ့ငါတူရဲ့။လကွင်းအင်ကျောင်းစာစီစာကုန်းရေးခိုင်းတာကို၎င်း၏အိမ်ကလေးသည်တောင်ကုန်းကလေးပေါ်တွင်ရှိပြီးဆန်းကျောင်းကလေးနှင့်တတရာရာရှိပါသည်လို့ရေးတဲ့ကျောင်းသားမျိုးလည်းပေါ်ပေါက်လာရတာပေါ့ကွယ်အခုအဘပြောနေတာတကယ်ဖြစ်ဖြစ်ခဲ့တာရီနော်ငါတူလဲအင်တာနက်သုံးနေတော့တွေ့ကျင်တွေ့မှာပါကွယ်အဲ့ဒါတွေဟာငါတို့စီကအစိုးရလူချင်းမင်းနေအမျော်အမြင်နှဲပါခဲ့လို့ပေါ့ဒါပေမဲ့တို့ရေးဆွဲထားတဲ့ပညာရေးစနစ်ကိုတို့အယုံကြည်မရှိတာကြောင့်တို့သားသမီးတွေကိုတော့နိုင်ငံရဲ့ခြားကကြောင်းနေမှာပညာသင်စေတကွတို့ကိုယ်တိုင်ကဝေဒါမကောင်းရင်ပြောင်းတက်လို့ပြောကျင်ပြောနေပေမဲ့တို့သားသမီးတွေကြ CA ticket PC ABBLE Apple ပန်းဒီလောက်နဲ့မတင်းနိုင်နိုင်တော့ဘူးငါတူရဲ့မဆာလာခေတ်ကတော့အခုလက်ရှိအစိုးရထက်ပညာရေးမြင့်မားခဲ့တယ်လို့တော့ငါအတိအကျပြောလိုက်ချင်ပါတယ်ကွယ်မဆာလာခေတ်ကအခုလိုကျူရှင်တွေပုဂ္ဂလိကကျောင်းတွေမပေါ်သေးတဲ့အတွက်ကျောင်းသားတွေအားလုံးကအစိုးရကျောင်းမှာပဲအားလုံးဒန်းတူပညာသင်ကြားခွင့်ရခဲ့တယ်ချမ်းသာတဲ့သူရောဆင်းရဲတဲ့သူရောအခွင့်အရေးကဒန်းတူပဲအခုတော့ဒါလို့မဟုတ်ဘူးချမ်းသာတဲ့သူနဲ့ဆင်းရဲတဲ့သူကြားမှာပညာသင်ကြားခွင့်ကအရန်ကိုကွာခြားသွားပြီပတ်စံရှိတဲ့ကျောင်းသားကပို့ပြီး level မြင့်တဲ့ပညာကိုသင်ကြားခွင့်ရပြီအခွင့်ထူးခံလူဒန်းစားတွေဖြစ်လာတယ်။ပတ်စံမတက်နိုင်တဲ့ကျောင်းသားတွေကတော့အစ်စ်နှိမ့်နဲ့ပညာရေးကိုပဲတင် जा ခွင့်ရတော့တယ်။နောက်ပြီးငရုစီမှာတင်ယိုးညွှန်းနှန်းကတခြားနိုင်ငံတွေမှာလိုလွတ်လွတ်လပ်လပ်ရေးဆွဲခွင့်မရကြဘူး။သူတို့ညွှန်ကြားထားတဲ့တင်ယိုးညွှန်းနှန်းကိုပဲတင် जा ခွင့်ရကြတယ်။ဥပမာတိုင်းသားတွေဆိုသူတို့ပတ်ဝန်းကျင်နဲ့လိုက်လျောညီထွေရှိပြီးသူတို့ဘာသာစကားနဲ့အဆင်ပြေတဲ့တင်ယိုးညွှန်းနှန်းကိုရေးဆွဲပိုင်ခွင့်မရှိဘူး။နောက်ပြီးနိုင်ငံခြားကပညာရေးစနစ်တွေမှာစာသင်ချိန်အတွင်းမှာတကယ်တက်အောင်တင်တဲ့စနစ်ကိုကျင့်သုံးကြကြောင့်တကယ်အရေးအသွေးပြေဝတဲ့ကျောင်းသားတွေကိုမွေးထုတ်နိုင်ကြတယ်။ငါတို့စီမှာတော့တင်းနေချင်းအတွင်းမှာတက်အောင်တင်တာထက်လွဲမှားတဲ့စာမွေးပွဲရလဒ်ကိုပဲဦးစားပေးနေတာကြောင့်အရေးချင်းမရှိတဲ့ကျောင်းသားတွေပေါများလာရတာပါပဲငါတူရဲ့။ကျောင်းသားတွေကိုယ်တိုင်တီထွင်ကြံစနိုင်တဲ့ပညာရေးစနစ်မဟုတ်တာကြောင့်ကျောင်းသားတွေဟာကိုယ်စွမ်းကိုယ်စားနည်းပါးလာတယ်။ဒါကြောင့်ဆရာဝန်သာဖြစ်လာတဲ့ဗန်းစင်ဘန်ကိုကိုလမ်းထိပ်ကရေပိုက်ပြင်တဲ့ကလားကြီးလို့ထင်နေတော့အင်ဂျင်နီယာသာဖြစ်လာတဲ့မာသာထရီဇာကိုတရသည်တနက်ရောင်းတဲ့အမီနာရဲ့သမီးလိုအောက်မေ့နေတော့ရှိသေးတယ်။ဒါဟာငရုစီကလွဲမှားနှိမ့်ကြတဲ့ပညာရေးစနစ်ကြောင့်ပေါ့ငါတူရဲ့။တူတော်မောင်ကြီးဒီတစ်ပတ်တော့ဒီလောက်ပဲကွယ်။ မင်းလဲအားရင်ငါစီစာလေးပါလေးပြန်ရေးပါဦးမင်းရဲ့စာကိုမျှော်နေမယ်မင်းရဲ့ချစ်လောက်စွာသောအပစံနီဦး